မင်္ဂလာပါခင်ဗျာအခုတော့မှတ်မှတ်သားသားစကားများအစီအစဉ်မှာရောင်စုလွတ်တော်မှာမတ်လ26ရက်နေ့ကပြောကြားခဲ့တဲ့သမ္မတဦးသိန်းစင်ရဲ့တတိယမြောက်နိုင်ငံတော်အခြေပြမိန်ကွန်းနဲ့စတင်ကြပါတယ်ဦးသိန်းစင်ကငြိမ်းချမ်းရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတချို့မှာတမတော်ကဆက်ပြီးတော့ပါဝင်နေအောင်မယ်လို့ထည့်သွင်းပြောကြားခဲ့ပါတယ
်နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအတွက်တမတော်ဟာခင်မီတောင့်တင်းခံပါဖို့အရေးကြီးပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးမှာတမတော်ရဲ့အခန်းကဏ္ဍရှိနေရဦးမှာဖြစ်ပါတယ်နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ညှိနှိုင်းအဖြေရှာတဲ့သဘောဝိုင်းနေမှာလဲတပ်မတော်ကဆက်လက်ပေါင်းဝင်နေဖို့လိုအပ်ဆဲပဲဖြစ်ပါတယ်တပ်မတော်ရဲ့အခန်းကဏ္ဍကိုတဖြည်းဖြည်းချင်းလျှော့ချဖို့ပြည်တွင်းငြိမ်းချမ်းရေးတိုးတက်ရရှိလာမှုနဲ့ချိန်ဆဆောင်ရွက်သွားမှုကိုလည်းဒီမိုကရေစီရင့်သံမှုနဲ့အတူဆောင်ရွက်ကြရမှာဖြစ်ပါတယ
်တပ်မတော်ဦးသိန်းစင်ကတပ်မတော်ရဲ့နိုင်ငံရေးအခန်းကဏ္ဍကိုမိန်ကွန်းမှာထည့်သွင်းပြောကြားခဲ့ပြီးမလ29ရက်နေ့တပ်မတော်နေ့ဆေးပြခန္ဓာမှာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကတပ်မတော်ဟာပြည်တော်စုတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုတပ်မတော်ဖြစ်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့အချိန်အခါရအခြေခံလိုအပ်ချက်တွေနဲ့သဟဇာတမဖြစ်တာတွေရှိလာရင်ဥပဒေနဲ့အညီပြင်ဆင်ရမှာပဲဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့တာတွေ့ရပါတယ်။ဒါပေမဲ့ဖွဲ့စည်းပုံပြင်မယ်ဆိုရင်အခန်း၁၂ပါပြဋ္ဌာန်းချက်တွေနဲ့သာပြင်ရမယ်လို့ဆိုပါတယ်။ဒါဟာလက်နက်ကိုင်တိုင်းရင်းသားတွေကတောင်းဆိုနေတဲ့ပြည်တော်စုတပ်မတော်ဖွဲ့စည်းတောင်းဆိုချက်ပေါ်တရားဝင်တုံ့ပြန်လိုက်တာဖြစ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ပုံမှန်436အရသာပြင်ရမှာဖြစ်ကြောင်းသူ့ရဲ့သဘောထားကိုရှင်းရှင်းလင်းလင်းဖော်ပြလိုက်တာပဲလို့သုံးသပ်နိုင်ပါတယ်
။ဒီဘုတ်ကိုတွေးကြည့်ခဲ့။ဘာဒီတစ်ခုအတွက်အဖွဲ့စည်းတစ်ခုအတွက်တိုင်းရင်းသားလူမျိုးစုတစ်ခုအတွက်တမတော်အတွက်ရေးဆွဲကကျန်းမာရေးမဟုတ်ဘူး။ဒါကြောင့်ထောက်ခံဆန္ဒမဲ့ပေးသူကိုယ်စနစ်တကျမှ၄ရှစ်ဂျာကန်လုံးရဲ့စံမှတ်ကိုလေးစားရမှာဖြစ်တယ်။နိုင်ငံတော်ရဲ့အထုပ်ချာအာဏာခမသုံးချာတို့ကိုနိဒန်ကကြတရားသုံးစွဲခြင်းနဲ့အပြန်အလှန်ထိန်းချုပ်ခြင်းကိုအဟံအတာဖြစ်စေမဲ့ဒီစားပြီးအချိန်ဒီအချိန်မှာရအချိန်ကလိုအပ်ချက်များနဲ့ဒါသာသာမဖြစ်တာတွေရှိလာခဲ့လို့ပြင်ဆင်ဖို့လိုအပ်တာရင်လည်းအခက်ဆက်နဲ့ပေါ်စီဖို့အချိန်ကဥပဒေပြင်ဆင်ခြင်းအခါမှာပြန်ထားထားပြီးဥပဒေနဲ့ပြီးဆက်တဲ့ဆောင်ရွက်သွားရမှာဖြစ်တယ
်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပတ်သက်လို့သမရကာကွယ်ဦးစီးချုပ်သူရဥရှင်မန်းနဲ့ဒေါအောင်ဆန်းစုကြည်တို့ကြီးလေးကြီးတွေ့ဆုံဆွေးနွေးတဲ့ပတ်သက်ပြီးသူ့အနေနဲ့ပါဝင်ရန်သဘောတူတဲ့အကြောင်းပြည်တော်စုလွှတ်တော်နိုင်ငံကသူရဥရှင်မန်းကအထက်ပြီးတော့ပြောလိုက်ပါတယ်။တမရဥသိန်းစိန်လွှတ်တော်မှာမိန်ကွန်းပြောပြီးမလ26ရက်နေ့ကသတင်းစာရှင်းလင်းပွဲမှာဥရှင်မန်းကအခုလိုပြောလိုက်တာပါ။ဥရှင
်မန်းကအရှင်နေတဲ့ဒါလည်းပြောနေတာပါ။ခုနကလည်းပြောနေတာပါ။ဒုက္ခရောက်ခဲ့တဲ့အချိန်မှာဒီဘုရားရှင်မန်းကဆွေးဆော်ကြည့်နေတဲ့ဘုရားရှင်မန်းကဒုက္ခကျေးဇူးမရှိဘူးဆိုလို့ရှိရင်ပြန်ပြောပြန်ပြရတယ်ဝိညာဉ်တမ်းရှိတယ်ကျေးဇူးရင်းဒီနိုင်ငံဘုရားဆောင်တဲ့အချိန်မှာအောင်မြင်ရှိတယ်ဒါကြောင့်ဒီကျေးဇူးဒီနိုင်ငံဘုရားကိုအားပေးပါတယ်ယုံကြည်ပါတယ်အဲ့ဒါနဲ့လုပ်ငန်းတစ်ခုအောင်မြင်ဖို့အတွက်ဘုရားကိုဆုတောင်းပါတယ်ဒါကလည်းဒီစားတွေကိုအားလုံးနဲ့စဉ်းစား
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လေးဘဝဆိုင်တွဲဆုံဆွေးနွေးရေးလက်တွေ့ဖြစ်လာအောင်သမ္မတဦးသိန်းစိန်တူရဲဆောင်ရွက်နိုင်တဲ့အတွက်သမ္မတဦးသိန်းစိန်ကိုအဓိကထားစာရေးတောင်းဆိုခဲ့တာဖြစ်တဲ့အကြောင်းဦးသိန်းစိန်ဦးဆောင်တဲ့အစိုးရအုပ်ချုပ်ရေးရန်ရဲနဲ့သူရဦးရှင်မန်းဦးဆောင်တဲ့ဥပဒေပြုလွှတ်တော်အကြမပြေလည်မှုတွေရှိနေပြီးဒီမပြေလည်မှုတွေမှာလွှတ်တော်နိုင်ငံကဦးရှင်မန်းဘက်ကတရားဝင်ရက်တီမှာဖြစ်တဲ့အကြောင်းမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်မလ26ရက်နေ့ကဥရွှေမန်းနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ကျွန်တော်ကတော့ဒါကိုသမဏကြီးကိုစာပို့လိုက်လို့ရှိရင်လုံလောက်ပြီလို့ထင်ပါတယ်။ဒါဆိုဒီနေ့ဆိုလို့ရှိရင်ဒီလေးဘဝတိုင်ဖြစ်ပြောင်းပြီးဆိုတော့သမဏကြီးတယောက်ပဲဆောင်းဆိုင်နိုင်တယ်လို့ကျွန်တော်တို့ထင်ပါတယ်။ဒီမှာအနေနဲ့တခြားသုံးဖို့လာပါလို့ဒီမှာပြောပါတယ်လို့ရှိပါဘူး။ဒီလိုအားလုံးကိုစုပြီးတော့ဒီလေးလေးလေးဦးစလုံးကိုစုပြီးတော့ကျေးဇူးတင်ပါတယ်အမေနိုင်ငံကမလာရီတယောက်ပဲရှိတယ်ဒီမှာဒီလိုစားလို့ရတယ်ဒီမှာဒီလိုလေးတွေ
စေစိုးရကလည်းအရသာစိုးရကိုပြောင်းလဲလာခဲ့ပေမဲ့ပြည်သူလူထုရဲ့သဘောထားဆန္ဒဖော်ထုတ်တဲ့ဆန္ဒပြပွဲတွေကိုမကွေးတိုင်းမှာပဲကန့်သတ်နေတာဟာတရားမျှတမှုမရှိတဲ့အသက်တွေပါပဲလို့မကွေးတိုင်းအခြေခံဥပဒေပြင်ဆင်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့88မျိုးဆက်အကြောင်းသားကောင်းဆောင်ကိုပြုံးချူကပြောပါတယ
်အလူထုဟာသူတို့ရဲ့ဆန္ဒအစစ်မှန်တွေကိုဖော်ထုတ်ဖို့အတွက်ကိုဒီလိုမျိုးပဲညီညွတ်စွာဖော်ထုတ်ကြတာလို့သတ်တွေ့ရတယ်အဲ့ဒီလိုဆန္ဒဖော်ထုတ်ပွဲတွေကလည်းနေရာဒေသတော်တော်များများမှာအခုဆိုလို့ရှိရင်အရှိန်ဟုန်နဲ့ဖြစ်လာကြပြီဒီမကွေးတိုင်းဒေသကြီးမှာအဲ့လိုမျိုးခုမိချက်ကိုပယ်ဖျက်တဲ့ကိစ္စတွေသွားတွေ့ရတယ်အချိန်တည်းမှာပဲသူပယ်ဖျက်နေတဲ့အချိန်မှာပဲကြံတဲ့ပြည်နယ်နဲ့တိုင်းတွေမှာခုမိချက်တွေပေးပြီးတော့လူမှုဆန္ဒတွေပေါ်ထုတ်နေတာကိုသွားတွေ့ရတယ်အဲ့ဒါဟာတတိုင်းပြည်ထဲမှာနေတဲ့နိုင်ငံသားတွေရေပေါ်မှာဥပဒေသက်ရောက်မှုကမမျှတမှုတွေဖြစ်နေတာကိုသွားတွေ့ရတယ်နောက်စိုးရိမ်စိတ်ကြီးမားနေတယ်တန်တရားစိတ်တွေကြီးမားနေတာကိုသွားတွေ့ရတယ်
ခုတော့မမသားသားစကားများစီစဉ်ရတော့ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်